ရခိုင်ပြည်နယ်မှာစစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေကြောက်ဖြူနဲ့တခြားမြို့နယ်တွေမှာတကြံပွဲတော်လုပ်ဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။တကြံကာလမှာစစ်ကောင်စီဘက်ကအရက်သားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေလှုပ်လာနိုင်တာကြောင့်ရခိုင်ဒေသခံတွေအနေနဲ့လူစုလူဝေးတွေမလုပ်ဖို့တရွာနဲ့တရွာသွာလာပျော်ပါတာမျိုးတွေမလုပ်ဖို့အာရခတက်တော် AA ကတိုက်တွန်းထားပါတယ်။တကြံကာလမှာတော့လက်ရှိတိုက်ပွဲကပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်။
စကံပြင်းနေကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တချို့မှာစစ်ကောင်စီကအတပ်တကြံပွဲတော်တွေပြုလုပ်ဖို့ပြင်ဆင်နေတယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။အထူးသဖြင့်တော့မြို့တော်စစ်တွေနဲ့ကြောက်ဖြူမြို့နယ်မှာဗဟိုမန္တာဆောက်လုပ်ထားတာပါ။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ဒေသမှာစစ်ကောင်စီကလူစုလူဝေးရှိတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလှုပ်ဆောင်နေတာကြောင့်ဒေသခံပြည်သူတွေအနေနဲ့လူစုလူဝေးမလုပ်ကြဖို့ပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့အာရခတက်တော်AA ကမနေ့ကတိုက်တွန်းထားပါတယ်။တနေ့တစ်ခါကြားရောက်လေးရှိတဲ့အတာတကြံကာလမှာမြမထုံတန်းအစဉ်လာရပျော်ပွဲရှင်ပွဲတွေရေပက်ကစားတာတွေနဲ့ဥပုပ်တီလာစောက်တီတာတွေလှုပ်လေးရှိကြပေမဲ့ဒီနေ့မှာတော့လုံခြုံရေးအခြေအနေအရဘာမှလှုပ်ဖို့စီစဉ်ထားတာမရှိဘူးလို့ကြောက်ဖြူဒေသခံလူငယ်တဦးကပြောပါတယ်
။ကျွန်တော်တို့နေဖက်မြို့ပေါ်မှာတော့ဟိုမိုင်းဟိုဘဟုမန္တရှာထက်တယ်လို့တော့ကျွန်တော်တို့ပြောတဲ့တော့ကြာပေါ့ကျွန်တော်တို့နေဖက်ရောတော်တော်များများကြောက်မြွနေကရောအကောင်လုံးနေပေါ့ပေါ့အာရောဒီမှာဆိုရင်တကြံအတွက်ဘာစီတယ်မှမရှိဘူးပေါ့ဒီတန်ရိုးရိုးသာမန်နေ့တနေ့လိုပါပဲဒါပေမဲ့လူကြီးတွေကတော့တလေထုံတန်းစင်လာရတော့ဥပောက်တွေပါတယ်တော့အနေချင်းတော့တက်ကြမယ်တော့ထင်ပါတယ်ဗျဟောကျွန်တော်တို့လည်းဘာမဲ့ဘာလေးလောက်ဖို့စီတယ်မရှိပါဘူးဗ
ျစစ်ကောင်စီထိန်းချုပ်ထားစေဖြစ်တဲ့ကြောက်ဖြူမြို့နယ်ကကျေးလက်ဒေသတွေမှာမကြာခဏဆိုသလိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေရစ်တပ်တင်းမောတွေကနေပစ်ခတ်တာတွေရှိနေတယ်လို့လည်းသူကဆက်ပြောပါတယ်
ဟုတ်ရှိတယ်ဗျဟိုလေယံတွေဟိုတဲရမှာအနည်းဆုံးတော့2စီ3စီလောက်တော့ဟိုဝေးတာတွေပြန်လာတယ်ရှိနေပြီကလည်းလှမ်းပိုက်တာတွေတော့တောက်လျှောက်ရှိတယ်ဗျဒီဟိုရော်တွေကိုကြတာတွေတာဝတိုင်တွေကိုကြတာတွေအဲ့လိုဟာတွေတော့ရှိတယ်ဗျဟုတ
်ဒါအပြင်လာမယ့်ကာလတွေမှာတိုက်ပွဲတွေပုံမိုပြစ်ထန်လာနိုင်သလိုစစ်ကောင်စီထိန်းချုပ်ထားတဲ့မြို့တော်စစ်တွေနဲ့ကြောက်ဖြူမြို့မှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့အေးအေးထိန်းချုပ်ဒေသတွေကိုအများဆုံးရွှေ့ပြောင်းကြဖို့AAC ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုထားပါတယ်။ကြောက်ဖြူမြို့နယ်မှာဆိုရင်တော့ဒေသခံ90ရာခိုင်နှုန်းလောက်သာမြို့ရင်းမှာကြန့်ရှိတော့တယ်လို့လည်းကြောက်ဖြူဒေသခံတဦးကပြောပါတယ်
။တတ်တော်မွေးနေ့မှာဆိုလို့ရှိရင်ဒီဗိုလ်ချုပ်ကဒီကြောက်ဖြူနဲ့စစ်တွေကလူတွေကိုဒီထွက်ခွာဖို့အချိန်မီထွက်ခွာပေးဖို့ဆိုပြီးတော့အဲ့လိုမျိုးထောက်ပြန်လာတဲ့အခါကျတော့ဒီကြောက်ဟိုဝရုံးသုံးကားပေါ့အဲ့လိုမျိုးထွက်ပြေးနေတာတွေလည်းရှိနေဆိုတော့ဒီစစ်ကောင်စီရဲ့ဒီတကြံကတော့ဘလို့လာမလဲသူတို့ရဲ့ဒီဝန်ထမ်းအတန်းဝန်းတွေနဲ့ပဲဖွင့်ပြမလားဒီဒေသခံတွေပါဝင်မလားဆိုတော့ပြောလို့တော့မရသေးဘူးပေါ့နော်တေချာတာကတော့ကြောက်မှာကတော့ဒေသခံ90ရာခိုင်နှုန်းလောက်ပဲရှိတော့တယ်ပေါ့ကျန်တဲ့90ရာခိုင်နှုန်းကလည်းဒီစစ်ကောင်စီရဲ့ဒီအော်ရှော်ရဲ့ရဟန်းရာကလူပဲအဲ့လိုမျိုးတော့ပြောလို့ရမယ်ထင်တယ်ပေါ့
ဒါအပြင်စစ်တွေမြို့ပေါ်မှာနေထိုင်တဲ့ဒေသခံအများစုဟာလည်းရှားတဲ့နီလန်းနဲ့အေးအေးထိန်းချုပ်ဒေသတွေကိုထွက်ပြေးနေကြသလိုမြို့တွင်းနေထိုင်သူတွေလည်းရှိနေတယ်လို့စစ်တွေမျိုးပေါ်ဒေသခံတဦးကပြောပါတယ်
အင်းမနီတော့ပြထားပါရင်ရှိလားရှိတယ်မရှိတော့မရှိပါပဲမိလေတော့အင်ချင်မနီတော့ကောင်းကောင်းလေးအတိုင်းတိုင်းလေးမှဖုန်းလေးနဲ့မကောက်ဆိုတော့တော်တော်တရားကြီးလည်းမတီးခိုက်ပါဘူ
းလက်ရှိမှာတော့ရခိုင်ပြည်နယ်ကမြို့နယ်ရှစ်မြို့နယ်ကိုအေးအေးကတင်ပိုက်ထားနိုင်ပြီးကြန့်ရှိနေသေးတဲ့မြို့နယ်အားလုံးကိုတင်ပိုက်နိုင်ဖို့ထိုးစစ်ဆင်တက်ခတ်နေတာဖြစ်တယ်လို့အေးအေးကထုတ်ပြန်ထားပါတယ်ဘူတီတောင်မောင်တော်နဲ့အမ်းမြို့နယ်တွေမှာလည်းဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ကြန့်တဲ့တန်တွဲတောင်ကုတ်ကွမန်အောင်ကြောက်ဖြူနဲ့စစ်တွေမျိုးတွေမှာတော့ဒီရက်ပိုင်းနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အပြန်အလှန်ပိတ်ဆို့ထားကြပါတယ်ခင်ဗျာ